အပြစ်ခတ်ရစဲလက်မှတ်ထိုးထားတဲ့ KNU ကင်းမျိုးသားအစည်းအရုံးအနေနဲ့လက်တော်ကျင်းပမဲ့အစည်းအဝေးတွေမှာပါဝင်မှုကိုယာယီရဆိုင်ထားမယ်ဆိုပြီးဒေါန်ဆန်းစုကြည်ကိုလိမ့်မှုပြီး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖောကိုတိုင်လက်မှတ်ထိုးထားတဲ့စာကိုပေးပို့လိုက်ပါတယ်အဓိကကတော့အပွဲစီးရဲ့ငင်းငင်းလုပ်ငန်းစဉ်ပေါ်ဆောင်မှုအားလုံးတညီညွတ်တဲ့ပါဝင်ရေးလုံလောက်တဲ့အချိန်ကာလလိုအပ်တဲ့အတွဲလို့အကြောင်းပြထားပါတယ်ဒီကြေညာချက်နဲ့ပတ်သက်လို့ KNU ဘူဌာနချုပ်ကတော့ဒါဟာသူတို့ဘက်ကပေးပို့တဲ့စာဖြစ်တယ်ဆိုတာကိုအတိအပြုပြောကြားပေမဲ့တစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူးအခုလို KNU ရဲ့ထုတ်ပြန်ချက်ဟာလက်ရှိအစိုးရတက်မတော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားအပြစ်ခတ်လက်မှတ်ထိုးပြီးနောက်ယုံကြည်မှုတည်ဆောက်စေအခြေအနေပေါ်ဆောင်နေတဲ့ငင်းငင်းရေးလုပ်ငန်းစဉ်တွေအတွက်စိုးရိမ်စရာကောင်းတဲ့အနေအထားတစ်ခုဖြစ်နိုင်ငံရေးအကဲခတ်တွေကသုံးသက်ပါတယ်မဆုမွန်ကစူးစီးတင်ပြထားတာ
ပါအမျိုးသားပြည်လဲတင်ပြရေးတဲ့ရေးချမ်းရေးဗဟိုဌာနဥက္ကဋ္ဌဒေါက်ဆာစုကြည်ကိုလိမ့်မှုတက်ပြီး KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့လက်တလောချင်းမမဲ့အစည်းအဝေးများတက်ရောက်ပါဝင်မှုကိုယာယီဆိုင်ကကြောင်း KNU ကရင်အမျိုးသားအစည်းအရုံးဗဟိုရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမူတူးစစ်ဖို့ကိုရိုင်းလက်မှတ်ရေးထိုးပြီးတော့2018ခုနှစ်အောက်တိုဘာလ28ရက်နေ့ရက်စွဲနဲ့ပေးပို့လိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့အောက်တိုဘာလ15-16တို့ကဒေပြည်တော်မှာကျင်းပခဲ့တဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တည်သက်အစည်းအဝေးကသဘောတူညီချက်တွေကိုအဖွဲ့အစည်းတွေးပြန်လဲချပြဆွေးနွေးဆုံးဖြတ်ရမှာဖြစ်လို့အလုံးရဲ့နားလည်သဘောတူညီမှုကိုရယူဖို့လိုတယ်ဆိုတာစာမှာဖော်ပြထားပါတယ်ဒီလိုငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်မှုမှာအဖွဲ့တစ်ခုလုံးတကြီးတကျွတ်ထဲပါဝင်နိုင်ဖို့လုံလောက်တဲ့အချိန်ကာလတစ်ခုယူဖို့လိုအပ်တဲ့အတွက်လက်တလောကျင်းပမဲ့အစည်းအဝေးတွေမှာ KNU အဖွဲ့အစည်းရဲ့ပါဝင်မှုကိုယာယီရဆိုင်ထားမဲ့အကြောင်းအသိပေးပါတယ်ဆိုပြီး KNU ကရင်မျိုးသားအစည်းအရုံးဗဟိုရဲ့ဥက္ကဋ္ဌကိုယ်တိုင်ထုတ်ပြန်လိုက်တာဖြစ်ပါတယ်အခုလိုမျိုးဒေါက်ဆန်းစုကြည်ကိုဥတီပြီးတော့ပေးပို့လိုက်တဲ့ KNU ရဲ့ထုတ်ပြန်လိုက်တဲ့စာနဲ့ပတ်သက်ပြီးတော့အခြေအတည်ဖြစ်စရာညှိခုံဆွေးနွေးမှုတွေနဲ့ယုံကြည်မှုတည်ဆောက်နေရစေတက်ဘတော်လက်တခိုင်ဖွဲ့နေတဲ့အစိုးရတို့ကြားလျှောက်လန်းနေတဲ့ဂျေဂျာရဲ့လုပ်ငန်းစဉ်ရဲ့စိုးရိမ်စရာကောင်းတဲ့အချိုးအကွေတစ်ခုဖြစ်တဲ့နိုင်ငံရေးလေးလာအကဲခတ်သူဒေါက်တာရံမျိုးသိန်းကရှုမြင်ပါတယ
်အစိုးရရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအင်မတန်မှအရေးကြီးတဲ့အချိုးအကွေတစ်ခုကိုမြင်ပါတယ်အဲ့တော့လက်ရှိတော့လေလုံလောက်ရေးပိုင်းကအစီအစစ်ကထုတ်ပြန်တဲ့ကြေညာချက်အရာကိုဒီနေ့ KNU ဥက္ကဋ္ဌကနေပြီးတော့ NPC ဥက္ကဋ္ဌဒေါက်ဆန်းစုကြည်စီကိုပေးတဲ့စာအရာကိုချိန်နေဆိုရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာအင်မတန်မှဆိုးရိမ်ရတဲ့အနေအထားမျိုးတော့ယုံကြည်မှုအင်တာနက်မှာနေပါတဲ့အခြေအနေမျိုးမှာရှိနေတယ်လို့မြင်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့အစိုးရနဲ့တက်မတော်အနေနဲ့ဒီနည်းနည်းပုံမှန်တဲ့လို့အရှိန်ကုန်ပြည့်စုံနိုင်လို့ဆိုရင်တိုင်းမန်ကနေတိုင်းကိုစီးရီနဲ့ယုံကြည်မှုပြဆောင်ရေးကိုဒီချက်အရှိန်ကုန်မြင့်ပြီးတော့ဆောင်ရွက်နိုင်လို့အရေးကြီးတယ်လို့သုံးသပ်ပါတယ်။
တရေသာဆရာဦးစီသူအောင်ပြည့်ကတော့ဒါဟာပြီးခဲ့တဲ့နေပြည်တော်မှာကျင်းပခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေနဲ့အစိုးရတပ်ပတော်တို့ကြားထိပ်သီးဆွေးနွေးပွဲတွေအတွင်းမကြေမလည်ဖြစ်ခဲ့ရမှုရဲ့နောက်ဆက်တွဲခရက်အဖြစ်ရှုပြင်ပါတယ
်အဓိကကတော့ဟိုထိပ်သီးဆွေးနွေးအဖွဲ့မိခေါ်မှာအဲ့ဒီတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့မိခေါ်ရဲ့နောက်ဆက်တွဲခရက်လို့ထင်တယ်လေအဲ့နောက်သူပြန်သွားပြီးတဲ့အခါကျတော့ KU ကအဲ့မှာအစိုးရအမှ statement တစ်ခုထုတ်တယ်ဟိုတခုပြီးတော့တပ်မတော်ဟိုကိစ္စကိုကြားရလာအောင်လို့ပါဝင်နေပြီးတော့တပ်မတော်တိဆောက်မလဲဆိုတဲ့ဥစ္စာတွေအားလုံးရှင်းလင်းပြီးတော့မှဟိုတကားတပါးနဲ့ထည့်မယ်ဆိုတာကိုကြည်ညာချက်အရင်ထုတ်ပြန်တယ်သူသူချာချာထွက်ပေါ်လာတာကတော့ KU ရဲ့ရှင်းပြီးချုပ်ဘူဂျိုဂျီစောဂျော်နီရဲ့နောက်ဒူးရှင်းပြီးချုပ်စောဘောဂျော်ရဲ့အထူးလျောက်ကနေပြီးတော့မှအင်တာဗျူးလုပ်ပြီးတော့မှအဲတဘောတာထုတ်ပြန်တာလည်းရှိတယ်။အဲတမတော်ကာကွယ်ဦးကြီးချုပ်ကပြောထားတဲ့ဟာကိုခြေပြတာပြောဆိုတာတွေအပါအဝင် KU အနေနဲ့အခုနောက်ပိုင်းဆွေးနွေးပွဲတွေနဲ့ပတ်သက်ကိုယ့်အဖွဲ့ထဲမှာဟိုတီဗီကစားပြန်ပြီးတော့မှအားလုံးညီညီပေါ့နော်တိုင်းနေဆွေးနွေးဖို့လိုတယ်ဆိုတာကိုလည်းချက်ပြောထားတယ်။အဲအဲ့ဒီဥစ္စာရဲ့နောက်ဆက်တွဲအနေနဲ့အဲသူတို့အဖွဲ့ထဲမှာဆွေးနွေးဖို့လိုလို့အခုလိုဟိုယာယီရက်ဆိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့အခုကဒေါက်ဆန်းစုကြည်ကိုလိမ့်မှုပြီးတော့မှဒီဥက္ကဋ္ဌကိုယ်တိုင်လက်မှတ်ထိုးတာဆိုတော့ဒီငိမ့်ချမ်းရေးရဲ့နောက်ဆက်တွဲဘယ်လိုများအကျိုးတက်ရောက်မှုတွေရှိလာနိုင်မလဲဦးစီတော်ပြည
့်တက်ရောက်မှုကတော့ရှိတာပဲရှိတယ်ဆိုတာကအခုထိပ်ပြီးအစည်းအဝေးပြီးသွားတဲ့အခါကျတော့ KU တခုတည်းမဟုတ်ဘူးလေတစ်ဖက်က RTSS ကလည်းအဲဒီကြေညာချက်တွေထုတ်ကြတယ်ရှိတယ်အဲ့ဒီထဲမှာလည်းဒီလို KU နဲ့အလားတူသဘောတွေပါတယ်ပြီးတော့မှဒီကနေ့ထဲမှာလည်းဒီအစီအစစ်ဥက္ကဋ္ဌပေါ့ဘုရားကြီးရွှေ့ဆိုရင်လည်းဒီအင်တာဗျူးတွေလုပ်ပြီးတော့မှတူညီရဲ့သဘောထားအမြင်တွေပေါ်ပြလာတာရှိတယ်။အဲ့ဒီမှာလည်း KU ကအဲ့ဒီဘုရားကြီးတွေအဲ့ဒီပြောတဲ့ပုံစံနဲ့လည်းနည်းနည်းလေးရှင်းပြတယ်။ဆိုတဲ့ခါကျတော့ဒီနေ့လေးလေးတွေမှာတော့ဒါတစ်ဖက်ကသဘောထားတစ်ခုကိုဆုတ်ကိုင်ထားတယ်တစ်ဖက်ကလည်းဒီလိုသဘောထားဆုတ်ကိုင်ထားတယ်ဆိုတော့ဟိုနည်းနည်းလေးနှိမ့်ဆက်မှုကဟိုတိတ်မတွေ့ရဘူးပေါ့နော်။အဲ့ဒီသဘောမျိုးကတော့မြင်ရပါတယ်။
အခုလိုမျိုး KNU အပါအဝင်အပြည့်ရဲ့လက်ပတ်ထိုးထားတဲ့အဖွဲ့အစည်းတို့ရဲ့ဒီရပိုင်းတွေးထုတ်ပြန်ကြေညာချက်တွေတိုင်းရင်းသားကောက်ဆောင်တွေရဲ့လက်ရှိနိုင်ငံရေးအပေါ်မှာရှုပ်ရည်သုံးသပ်ချက်မိန့်ခွန်းတွေအရာကတော့တိုင်းရင်းသားလက်ထက်ကိုင်အဖွဲ့တွေနဲ့အစိုးရတို့ကြားဖော်ဆောင်တင်ဆက်ကြေညာရေးလုပ်ငန်းစဉ်အပေါ်တက်ရောက်မှုရှိတဲ့စိုးရိမ်စရာအတေထားတစ်ခုဖြစ်နိုင်ငံရေးအကဲခတ်တွေကအခုလိုသုံးသပ်ကြတာဖြစ်ပြီးတော့သုံးဦးသုံးပတ်ကြားခိုက်ပါတဲ့ယုံကြည်မှုတိစောက်နိုင်ဖို့ကိုလည်းအရေးတကြီးလိုအပ်နေပြီဆိုတာကိုရှုပ်ရည်သုံးသပ်ကြပါတယ်ရှင်။